ွန်ပျူတာတွေကလူထက်တာသွားနိုင်တယ်ဆိုတာနောက်ထပ်သက်တေတစ်ခုပေါ်လာပြန်ပြီကိုသားညုံရေ
ဘလူနီယာတွေမှာတာသွားပြန်တာတော့မသိမှာမဟုတ်ဘူး
လူတွေလိုမျိုးညံစွမ်းထိုင်အောင်လို့ program လုပ်ထားတဲ့ computer program ပေါ့ computer စကားနဲ့ဆိုရင်တော့ artificial intelligence အတိုးကောက်တော့ AI လို့ပြောနေတဲ့ computer ညံရည်ညံစွမ်းလေတချို့ကတော့ AI ကိုညံရည်တူးလို့လည်းပြောနေကြတယ်အခုဟာဒီကစားရတိတ်ကိုခက်ခဲတဲ့တရုတ်ကြားကစားနည်းကိုကို alpha go ဆိုတဲ့ AI computer program ကနိုင်သွားတာရှင်နိုင်နာမကိုဒီကိုတရုတ်ကြားကစားနည်းမှအတော်တကအတော်ဆုံးသူကို၄ပွဲနိုင်တစ်ပွဲရှုံးနဲ့နိုင်သွားတာကိုသားညုံရဲ့
ဟုတ်ပါဗျာအဲ့ဒီသတင်းကဒီနည်းပညာလောကအထူးဖြင့်ကွန်ပျူတာလောကထဲမှာတော့အတော်လေးကိုခိုးလေးတကျော်ဖြစ်သွားတာမှသိမြင်မှာ။အဲ့ဒီဂိုဆိုတဲ့တယောက်ကြားထိုးကစားနည်းကိုလူတွေကစားလာကြတာနှစ်ပေါင်း2500တန်းရှိနေပြီ။ကြားထိုးဆိုမျိုးအကွက်တွေဆွဲထားတဲ့ဘိုးပြားပေါ်မှာအကွက်ရွှေကစားရတာဆိုပေမဲ့အုံနောက်နဲ့အတော့ကိုတွက်ချက်ပြီးတော့အနံ့ရောက်အောင်ကစားရတာမျိုးဒီစစ်တူရင်ကစားရတဲ့တောင်မှအစပေါင်းများစွာခက်ခဲတယ်လို့ကျွမ်းကျင်သူတွေကပြောကြတဲ့ဂိုကစားနည်းကိုကမ္ဘာချန်ပီယံနဲ့ Alpha Go ကွန်ပျူတာပရိုဂရမ်တို့၅ရက်ငါးပွဲကစားကြတာမှာကမ္ဘာချန်ပီယံကတပွဲပဲနိုင်ပြီးတော့ Alpha Go ကတမိုင်းဝင်နိုင်ရသွားတာပဲဗ
ျကျွမ်းကျင်သူတွေပြောတဲ့အတိုင်းဆိုလို့ရှိရင်စစ်တူရင်မာကဒီရွှေနိုင်ကြီးအကွက်ပေါင်းကရေပူရ20လောက်ပဲရှိတယ်တရုတ်ကြားထိုးကစားနည်းကိုမှဆိုရင်ရွှေနိုင်ကြီးအကွက်ပေါင်းက200ရှိတယ်တဲ့အဲ့တော့အနိုင်ကစားဖို့အတွက်ကဒီကျွမ်းကျင်မှုနဲ့အတွေ့အကြုံကအများကြီးလိုတယ်တပွဲတပွဲအပီးကစားဖို့အတွက်ကလည်းအနည်းဆုံး5-6နာရီကြာတယ်လို့ပြောတယ်အခုဟာကကိုကစားနည်းမှာသူထက်တော်သူမရှိလို့ချန်ပီယံဘွဲကိုဆယ်စုမြင့်နဲ့ချီကျအောင်လို့ရထားတဲ့တောင်ကိုရီးယားကလီဆက်ဒေါ်ကို Alpha Go Computer Program ကနိုင်သွားတာရှင
့် Alpha Go Computer Program ကိုထွင်တာက UK က DeepMind ဆိုတဲ့ Artificial Intelligence ကုမ္ပဏီပြ Google ကုမ္ပဏီအပိုင်ပေါ့ DeepMind ကဒီ Computer Engineer တွေကနင်းတဲ့နင်းနဲ့တွေးဖို့လိုတဲ့ကစားနည်းကိုတမင် Program လုပ်ပြီးတော့ Computer ညံစွမ်းကလူတွေထက်ဘလောက်တောင်အောင်တွက်ချက်နိုင်မလဲဆိုတာကိုစမ်းတာပဲဗျ
မလ9ရက်နေ့ကနေပြီးတော့15ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့မှာချန်ပီယံလီဆက်ဒေါ်နဲ့9ရက်ကိုတရုတ်ကြားထိုးပြိုင်ပွဲလုပ်တော့ Alpha Go ကွန်ပျူတာညံကြီးရှင်ကဘာလုပ်လဲဆိုတော့လူတွေဘလို့မှမထင်ထားတဲ့အကွက်တွေကိုတစ်ခါမကရွှေ့ခဲ့တယ်။အဲ့ဒီပွဲတွေကိုတချို့နိုင်ငံတွေမှာဒီရုပ်သံပေါ်ကနေပြီးတော့ဓာတ်ရိုက်ပြတယ်။နောက် YouTube ပေါ်မှာလည်းဓာတ်ရိုက်ပြနေတော့ပွဲကြည့်နေတဲ့သူတွေကကွန်ပျူတာတော့မှားပြီလို့ပထမထင်ကြတာ။ဒါပေမဲ့နောက်တော့မှသူကတမင်တကာအဲ့ဒီအကွက်ကိုအနိုင်ရအောင်လို့ကြိုတွက်ပြီးတော့ရွှေ့တာပဲဆိုတာကိုသဘောပေါက်ကြတယ်။
အဲ့ဒါကြောင့်ကွန်ပျူတာတွေရဲ့ညံရည်ညံစွမ်းတွေကလူတွေတက်တာနေပြီလားဆိုပြီးတော့သုံးသပ်စရာတွေဖြစ်ကုန်တာပေါ့မဆွေမြမောရဲ့ Washington Post သတင်းစာမှာဆိုရှင် Alpha Go ရဲ့ညံများတဲ့ရွှေကော့ကစက်တွေရဲ့ဖန်တီးနိုင်စွမ်းကိုပြနေပြီဆိုတာဆောင်းပါအရှိကြီးနဲ့ကိုသုံးသပ်ပြထားသေးတယ
်နောက်ဆုံးကစားပွဲကိုပဲကြည့်လေ Alpha Go Computer Program နဲ့ Go Champion Lee Sedol တို့ကစားနေကြတာတနားရီလောက်ကြာတော့ Alpha Go ကပုံပြားပေါ်မှာရှိတဲ့အကွက်တွေကဘလို့မှမထင်ထားတဲ့နေရာတစ်ခုကိုအကွက်ကိုရွှေ့လိုက်တယ်ချင်းနေတဲ့သူအားလုံးကလည်းအင်မတန်အံ့ဩကုန်ကြတယ်တော်တော်ဆန်းတဲ့အကွက်ပဲပေါ့လေကစားပွဲကြီးညာသူတယောက်ကဆိုလို့ရှိရင်ဆက်ကတော့မှားသွားပြီထင်တယ်လို့တော့မှပြောလိုက်သေးတယ်ကစားနေတဲ့လီဆက်တို့ကတော့တော်တော်လေးစဉ်းစားနေပြီးတော့မှအခန်းထဲရအောင်မှခဏထွက်သွားတယ်အဲ့တော့မှဒီကွန်ပျူတာကတော်တော်ခက်ခဲတဲ့အကွက်ကိုရွှေ့ခဲ့တာပဲဆိုတော့သဘောပေါက်ကြတယ်လီဆက်တို့ခဏနေတော့ပြန်လာဆက်ကစားတယ်နောက်15မိနစ်ကြာကြာလောက်ကြာတော့သူ့ရဲ့အကွက်ကိုစဉ်းစားပြီးရွှေ့ခဲ့ပေမဲ့လေအဲ့ဒီဘွဲမှာသူဘလို့မှနိုင်အောင်ကိုပြန်မကစားနိုင်တော့ဘူးရှင်အဲ့ဒါကြောင့်မလို့ဒီနောက်ဆုံးဘွဲအပါအဝင်၄ဘွဲရှုံးတစ်ဘွဲနိုင်နေပဲ Alpha Go Computer Program ကိုသူအရှုံးပေးလိုက်ရတော့တယ်လေ
အဲ့ဒီ Alpha Go ရွှေ့လိုက်တဲ့အကွက်ကိုဘလောက်တော်တဲ့ကစားသမားပဲဖြစ်ဖြစ်စဉ်းအောင်စဉ်းစားမိမှာမဟုတ်ဘူးလို့ကိုကစားနည်းကိုကြွနေတဲ့သူတယောက်ကတော့မှပြောတယ်အဲ့ဒါကြောင့်လူသားတွေပဲအတက်ဆုံးလို့မှတ်ယူထားကြတဲ့စိတ်ကူးကွန်မြူဖန်တီးညံစွမ်းထက်ကို Artificial Intelligenceကွန်ပျူတာညံရည်တူတွေကပိုတာနေပြီလားဆိုတာဆွေးနွေးစရာဖြစ်လာတာပေါ့ဗျာ
Washington Post သတင်းစာကြီးထဲမှာတော့ Washington တက္ကသိုလ်ကဒီကွန်ပျူတာသိပ္ပံပါမောက်ခ Pedro Domingos ကတော့ဒါကမှဖန်တီးမှုလို့မပြောရင်ဘယ်ဟာကိုပြောမလဲလို့မေးခွန်းထုတ်တယ်ရှင်ကွန်ပျူတာတွေဟာကွန်မြူဖန်တီးမှုတွေကိုလုံလာနေတာတွေ့နေရပြီးနောက်မှပိုတော်မှတွေ့ရအောင်မယ်လို့ပြောတယ်ကွန်ပျူတာတွေကသူတို့ရဲ့ဖန်တီးနိုင်စွမ်းတွေကိုပို့ပို့ပြသလာတာတွေ့နေရတော့ဒီအချက်ကအံ့ဩစရာမဟုတ်သလိုလူတွေကပဲဖန်တီးနိုင်တဲ့အုံနောက်ရှိတာမဟုတ်ဘူးလို့သူကဆိုတယ်ရှင်
။တချို့ပညာရှင်တွေကြတော့လေ Go တရုတ်ကြားထိုးပွဲမှာ AI program လုပ်ထားတဲ့ Alpha Go program ကနိုင်သွားလို့ကွန်ပျူတာတွေကဖန်တီးနိုင်စွမ်းရှိပြီလို့သတ်မှတ်လို့မရသေးပါဘူးလို့ပြောကြတယ်။ Jerry Kaplan ဆိုတဲ့ကွန်ပျူတာသိပ္ပံပညာရှင်က AI artificial intelligence တွေရဲ့အစွမ်းကိုတိတ်ကိုချီးကျူးနေကြတဲ့ဥပမာတစ်ခုပါလို့အဲ့ဆောင်းပါးမှာပဲပြောထားတယ်ဗျ။တကယ်တမ်းကတိတ်ကိုပါနေတဲ့ကွန်ပျူတာပရိုဂရမ်ရဲ့ရလဒ်တာဖြစ်တယ်လို့သူကမြင်တယ်မဆူမြမွေ
အခုပွဲမှာလူကိုဆက်ကအနိုင်ရသွားတဲ့အတွက်တမိုင်းမှတ်ချက်တင်တာမှန်ပေမဲ့ကွန်ပျူတာတွေကိုပရိုဂရမ်ထည့်ထားလို့ရှိရင် တွက်ချက်စွမ်းဆောင်ပေးနိုင်တာကအသက်အဆမဟုတ်ဘူးဆိုတာကိုတော့ကွန်ပျူတာပညာရှင်တွေကလက်ခံကြပါတယ်။အသိဉာဏ်ရဲ့စဉ်စားတွက်ချက်နိုင်စွမ်းရည်ကိုအခြေခံတဲ့ကစားနည်းတချို့မှာ AI program ထည့်ထားတဲ့ဆက်တွေကအနိုင်ရခဲ့ဘူးတာပဲအရင်ကလည်းရှိဘူးပါတယ်။ဒါပေမဲ့အခုဟာတော့ဒီနှစ်ပေါင်း2500တွေကလူသားတွေကစားလာကြတဲ့ကစားနည်းနောက်နိုင်ဖို့အတွက်ကိုတည်တည်ချာချာစဉ်းစားပြီးတော့မှဉာဏ်ကိုလွှာတုံးတွက်ချက်ရတဲ့ခက်ခဲတဲ့ကစားနည်းတမျိုးကိုဆက်ကနိုင်သွားတာပထမဆုံးအချိန်မှုထူးထူးခြားခြားပြောစရာဖြစ်တာပါ။
လုံးနဲ့25နှစ်တွင်ကြာရုစစ်တူရင်တို့ပါဝင်ပုတ်ပြောင်းပေါ်မှာအကွက်ရွှေ့ကစားရတဲ့ကစားပွဲတွေနောက်ပြီးတော့ဘုရုတ္တမိကုံးအဖြစ်ဖြစ်ရတဲ့ဗေဒီတွေမှာအတော်ဆုံးကျွမ်းကျင်သူတွေကိုဆက်တွေကပဲနိုင်လာခဲ့ကြတာကနေပြီးတော့အခုထပ်ပြီးတော့နိုင်သွားပြန်တယ်ဆိုတော့ဆက်တွေရဲ့ထူးခြားတဲ့တက်ချွတ်မှုတွေကိုရှော့တက်လို့မရတာကတော့သိကြနေပြီမဆွမ်းမော။ဒါနဲ့ဒီ AlphaGo ကွန်ပျူတာပရိုဂရမ်ကအခုလိုနိုင်သွားပြီဆိုတော့သူတို့ကဘာဆက်လုပ်မှာလဲလဲမဆွမ်းမော။
AlphaGo ကိုထွင်တဲ့ DeepMind Company ရဲ့အကြီးအကဲကတော့ AlphaGo ရဲ့နည်းပညာကိုဆက်ပြီးတော့စမ်းသပ်တီထွင်မှုတွေလုပ်ဖို့လိုပါသေးတယ်လို့ပြောပါတယ်။ဘာဆက်လုပ်မယ်ဆိုတာတော့သူတို့မသိသေးပေမဲ့ AlphaGo ကရတဲ့အတွေ့အကြုံနဲ့ဒီ Computer Program နည်းပညာကိုသိပ္ပံနဲ့ဆေးပညာလေ့လာမှုတွေမှာအသုံးချဖို့စိတ်ဝင်စားတယ်လို့ထပ်ပြီးတော့ပြောပါတယ်။ဆက်တွေကလူတွေထက်တာသွားလို့ရှိရင်ဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ပညာရှင်ကြီးတချို့ကသတိပေးထားတာလည်းရှိနေတော့လူတွေမှာဒီဉာဏ်ရည်ဉာဏ်စွမ်းနဲ့ဖန်တီးနိုင်စွမ်းရှိသလိုစက်တွေမှာလည်းရှိလာအောင် artificial intelligence ကိုထွင်နေတဲ့သူတွေအနေနဲ့ချင်းဝက်ပိုင်းကိုလည်းရှည်တန်းကျင်မှာလို့သူကတိုက်တွန်းပါတယ်ရှင်။